EU ဥရောပပါလီမန်ဥက္ကဋ္ဌတဲ့အဖြစ်အီတလီကသတင်းသမားဟောင်းဒေးဗစ်ဆာဆိုလီကိုပြင်သစ်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှ EU အမတ်တွေမဲခွဲရွေးချယ်လိုက်ကြပါတယ်။အစင်းစစ်မဲပေးပွဲမှာတခြားဥက္ကဋ္ဌလောင်း၃ယောက်ထက်ကိုအသက်63နှစ်အရွယ်မစ္စတာဆာဆိုလီကမဲအများဆုံးရရှိခဲ့တာပါ။အင်ဂါနေတုန်းကတော့ဥရောပကော်မရှင်ဥက္ကဋ္ဌတာဝန်အတွက်ဂျာမနီကာကွယ်ရေးဝန်ကြီးအာဆလာဖွန်ဒါလိုင်ယန်ကိုပနာမရွေးချယ်ခဲ့ကြပါတယ်။ EU ဥရောပသမဂ္ဂရဲ့အဆင့်အမြင့်ဆုံးအုပ်ချုပ်ရေးတာဝန်အတွက်အမျိုးသမီးတယောက်ကိုပထမဆုံးရွေးချယ်ရထားတာဖြစ်ပါတယ်။သူ့ကိုလာမယ့်သတင်းနှစ်ပတ်အကြာကြာရင်ဥရောပပါလီမန်မှာအတည်ပြုမပြုမဲခွဲမှာဖြစ်ပြီးတော့လွှတ်တော်အမတ်950တယောက်ရှိတဲ့ပါလီမန်မှာအားလုံးနီးပါးရဲ့ထောက်ခံမှုရရှိဖို့လိုအပ်ပါတယ်။တကယ်လို့အတည်ပြုခဲ့ရင်တော့တာဝန်သက်တမ်းကုန်တော့မဲ့လက်ရှိဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဒ်ယွန်ကာနီယာမှာအစားထိုးတာဝန်ယူရမှာပါ။ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒုတ်စ်နေရာမှာအစားထိုးဖို့အတွက်တော့ဘယ်လ်ဂျီယမ်ကရှာမီရှယ်ကို EU ခေါင်းဆောင်တွေရွေးချယ်ခန့်အပ်ခဲ့ကြပါတယ်။နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့လက်ရှိအကြီးအကဲပြင်သစ်နိုင်ငံကခရစ်စတင်းလာဂတ်ကိုတော့ဥရောပဗဟိုမှန်ဥက္ကဋ္ဌနေရာအတွက်ရွေးချယ်အဆိုပြုထားပါတယ်။ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲနေရာအတွက်စပိန်ကဂျိုးဆက်ဘိုရဲလ်ကိုရွေးချယ်ထားကြပါတယ်။